ပြီးခဲ့တော့အမေရိကန်စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တဲ့ IS Islamic ဆွေးနွေးရောက်ခေါင်းအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီရဲ့အမဖြစ်သူကိုစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတူရကီဘက်ကဖမ်းဆီးလိုက်တယ်လို့တူရကီအာဏာပိုင်တွေကပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံအလေပိုခရိုင်ကတူရကီတွေထိန်းချုပ်ထားတဲ့ Azaz မြို့နားမှာမနေ့ကလုခဲ့တဲ့စစ်စင်ရေးအတွင်းအသက်65နှစ်ရှိဖြစ်တဲ့ရက်စမီယာအဝတ်ကိုရှာဖွေတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်တယ်လို့တူရကီအကြီးအကဲတာဝန်ရှိသူတဦးကိုကိုးကားပြီးတော့ရိုက်တာနဲ့ AP သတင်းတွေကဖော်ပြပါတယ်။အဝတ်ကိုသူ့ရဲ့ခင်မောချွေးမအပါဝင်ကလေး9ယောက်နဲ့အတူကားနောက်တွဲရဲတစ်ခုမှာဖမ်းမိခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါတယ်။အခုလို IS ခေါင်းဆောင်ဟောင်းရဲ့အမဖြစ်သူကိုဖမ်းဆီးနိုင်လိုက်တာဟာထောက်လိုင်းရေးအတွက်တော့တန်ဖိုးရှိတဲ့သတင်းရင်းမြစ်တစ်ခုဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသူကဆက်ပြောပါတယ်။အခုလိုသူမကိုဖမ်းဆီးမိတာဟာတံပြန်အကြမ်းဖက်နေတဲ့လုပ်ငန်းတွေအောင်မြင်မှုရဲ့နောက်ထပ်သာရကတစ်ခုဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ရဲ့ပြည်ညာရေးတာဝန်ခံကလည်းပြောပါတယ်ဒီ IS ခေါင်းဆောင်ဟောင်းဘက်ဒါဒီဟာပြီးခဲ့လကစီးရီးယားနိုင်ငံအစ်တလီမှာလုပ်တဲ့ဒီအမေရိကန်ရဲ့စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ IS အဖွဲ့ကအဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှီကိုခေါင်းဆောင်ဖြစ်နေရွေးချယ်ခဲ့တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ